ပြင်းပြင်းနဲ့မြောက်ရီခရိုင်တွင်ပြီးခဲ့တဲ့သတင်းပတ်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလက်မျောက်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲအပြင်းထန်ဖြစ်ခဲ့တဲ့နောက်စစ်ကောင်စီဘက်ကနေစဉ်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေကြကြောင်းဒေသခံတွေထောင်ထဲချပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ရီကုံတွေအေးဇုံနဲ့တမိုင်လောက်သာဝေးတဲ့ကွက်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေကြကြောင်းရွှေမြဆန်ဒီကွက်တဲ့အတွင်းမဲ့ကနေတုံးတရာကွင်းကလေးနဲ့ကြောက်တောင်ကြီးရွာသားတွေထွက်ပြေးနေကြတယ်လို့စေဘေးတိန်ဆောင်နေသူတဦးက VOE ကိုပြောပါတယ်
။ညနေခင်းတောင်းနာရင်ဒီနေ့ဆိုရင်ထုချတယ်။တနေ့ကဆိုရင်နေ့စီးနေလာဖြစ်တယ်။တမ3ခုက35နဲ့36နဲ့25နဲ့ညက်ပြီးတော့ထုနေတာ။ဘိုးကြီးကပုတ်ပုတ်သွားတယ်။ဒီရေကုန်ကြီးဆိုရင်နောက်ကျော်မှာစစ်တာတော့တပတ်လောက်ရှိပြီ။အဲပြစ်နေတာပဲညနေပိုင်းဆိုပြစ်ပြီးအဲတချို့အိမ်တွေလည်းမီးရီလာပေါ့တချို့အိမ်တွေလည်းသူပြစ်
မြောက်ရီကုံသွေးစုံမှာအလုပ်လုပ်နေတဲ့နေသားအခြေခံလုပ်သားတွေနေထိုင်နေကြတဲ့နေရာတွေကိုပြစ်ကတ်တာတွေလို့လည်းပြောပါတယ်။စင်းသားလူလူတွေသာနေထိုင်တဲ့ဒီလိုကွက်တစ်တွေနဲ့ဘာကြောင့်လက်နက်ကြီးတွေနဲ့ပြစ်နေသလဲဆိုတော့စဉ်းစားလို့မရဘူးလို့ဒေသခံတွေကပြောပါတယ်။မတ်လ25ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကအထိကဲ့အကြဆုံးများခဲ့ပြီးတော့လက်ရှိမှာလည်းမြောက်ရီနဲ့ကော့ကရိတ်မှာတိုက်ပွဲတစ်ချို့ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။